ရှမ်းပြည်နယ်အတွင်းအရက်သားတချို့ကိုတပ်မတော်သားတချို့ကဖမ်းဆီးနှိပ်စက်စစ်ဆေးနေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်တိုင်းမကန်ရုံးဝင်ကြီးဌာနကလည်းပြစ်မှုချိုးဖောက်ကြောင်းထင်ရှားလို့ရှိရင်တည်ဆဲဥပဒေစီမင်းစည်းကမ်းတွေနဲ့အညီရေးယူသွားမယ်ဆိုပြီးတော့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုပြစ်မှုကျူးလွန်သူတွေကိုထိထိရရအပြစ်ပေးမှသာဒီလိုလူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်လိမ့်မယ်ဆိုပြီးတော့လူခွင့်အဖွဲ့တွေကလည်းထောက်ပြကြပါတယ်။ဒီကြောင်းပြည်စုံကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်။
ရှမ်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားအချို့ကိုတပ်မတော်သားတချို့ကကိုရီးလက်ရောက်ရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်း Facebook စာမျက်နှာမှာမေလ28ရက်နေ့မနက်တနားရီလောက်ကစတင်ထွက်ပေါ်လာတာပါ။တယ်လီဖုန်းနဲ့ရိုက်ကူးထားတယ်လို့ယူဆရတဲ့ဗီဒီယိုအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးနောက်အခုလိုပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေပြီးဒီဇဲဥပဒေနဲ့အညီရေးယူသွားမယ်လို့တပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ရုံးကရောနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကပါသတင်းထုတ်ပြန်ထားပါတယ်။ဘလို့ပုံစံမျိုးနဲ့စုံစမ်းစစ်ဆေးသွားမလဲဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုရှင်းပြပါတယ်။
အဲ့လိုမျိုးတမ်းမော်တာတယောက်ကဒီလိုမျိုးပြည်ထောင်စုလုံးလဲဆိုရင်အဲစက်ဆိုင်ရာစစ်ဘက်ဆိုင်ရာဥပဒေရအရေးကြီးခြင်းဒီလိုမျိုးဟိုအရက်ဘက်မှာလဲရက်ဘက်ဆိုင်ရာရက်ဘက်ကျောင်းရာအဆက်ဆက်တယ်ဆိုရင်တော့အရက်ဘက်တရားကိုတွေ့တယ်ဒါဟိုကျွန်တော်တမ်းမော်တာဒီတိုင်းဟိုဥပဒေနဲ့ရက်နဲ့အရေးဆန်းတယ်ဆိုပြီးအများကြီးရှိခဲ့တယ်
နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အချို့ကဒီဖမ်းဆီးနှိပ်စက်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုပြီးရဲအနှဲငယ်အကြမှာတမရော်ဘက်ကရောအစိုးရဘက်ကပါအခုလိုသတင်းထုတ်ပြန်လိုက်တာပါ45 Rights လူ့အခွင့်အရေးအဖွဲ့ကလည်းမေလ28ရက်နေ့ကကြေညာချက်ထုတ်ပြီးဖမ်းဆီးနှိပ်စက်ခံရသူတွေဗမာဖမ်းဆီးချုပ်နှောင်ခံထားရတယ်ဆိုတာနဲ့သူတို့တွေရဲ့လုံခြုံရေးအတွက်အာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးပေးဖို့အမှုဆောင်ညွှန်ကြားရေးမှူးချုပ် Matthew Smith ကပြောပါတယ
် Soldiers from Light Infantry Division 88effectively torturing
တမ88ကစစ်သားတွေဟာလက်နောက်ပြန်ကြိုးချီခံထားရတဲ့ရွာသားတွေကိုပြင်းပြင်းထန်ထန်နှိပ်စက်နေတာပါဗီဒီယိုထဲမှာတော့သူတို့ဟာတခုခုကိုစစ်ဆေးနေပုံပါဒါကြောင့်အာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအ мян ဆုံးစုံစမ်းစစ်ဆေးပြီးပြည်မှုကျိုးလွန်တဲ့တပ်ဖွဲ့ဝင်တွေကိုအပြစ်ပေးအရေးယူဖို့ပါ
18မိနစ်ကြာဗီဒီယိုထဲမှာလက်ပြန်ကြိုးတုပ်ပြီးဖမ်းဆီးခံထားရတဲ့အရဲဝဲအမျိုးသားအချို့ကိုယူနီဖောင်းဝတ်ထားတဲ့တပ်မတော်သားတချို့ကမျက်နှာကိုခြေထောက်နဲ့ကန်ပါရိုက်တဲ့အပြင်စစ်တမ်းခမောက်နဲ့မျက်နှာကိုရိုက်နှက်နေတာကိုတွေ့ရပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ရဲကဖမ်းဆီးရမိတဲ့အကြမ်းဖက်တောင်းကျမ်းသူ၄ဦးဆိုပြီးတော့အဲ့ဒီဖမ်းခံရသူတွေကိုရည်ညွှန်းပေါ်ပြထားပါတယ်။ TNLA တောင်းတပ်ဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမာရဲကျော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။
လို့ဘယ်ဖြစ်ပြီလဲအမဘလောဖဒါပြောတဲ့အပိုင်းတော့ကြားရတယ်တခုခုတော့ကြားရတယ်ဒါပေမဲ့ဘယ်နာမစင်လဲကျွန်တော်လည်းမကြည့်နေတော့ဘူးပြောမစတော့ဒီဟာအရက်ဝုတ်ဖြစ်တယ်ကျွန်တော်လည်းကျွန်တော်အမြင်ပါတော့သူတို့ဒီမှာလည်းဘာမှမပါဘူးပြီးရင်သူတို့ကကျူတဲမှပြန်ရဲ့တယ်ဘာမှဟိုကလည်းမရှိတဲ့လူအဲ့လိုညီမနေဆက်တာလည်းတဘာဝတော့မကြဘူး
ဖမ်းဆီးစစ်ဆေးနေတဲ့သူတွေထဲမှာတော့မြမတက်မတော်လက်မောင်းအမှတ်တစိတ်တက်ဆင်ထားသူတက်မတော်သားတချို့ ਨੇ ပြည်သူစစ်လို့ယူဆသူတွေပါဝင်ပါတယ်အခုနောက်ပိုင်းမှာတက်မတော်အနေနဲ့တက်ဖွဲ့ဝင်တွေရဲ့လူခွင့်ချိုးဖောက်မှုဖြစ်စဉ်တွေအပေါ်အရေးယူဆောင်ရွက်မှုတွေရှိလာပေမဲ့ဘလို့ပုံစံနဲ့အရေးယူတယ်လဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့လူကြောင်းထောက်ပြသူကကချင်ငင်းကြီးကွန်ရက်ကဒေါ်ခွန်ကြပါ
အခုလောလောဆယ်ချီကတော့ဒီတရားစီရင်ရေးမှာတက်မတော်ကကျူးလွန်တာနဲ့ပတ်သက်လို့ရှင်အများရန်ဒီစစ်ဥပဒေအရပဲစစ်စီကံအရပဲတိုင်းတဲ့ဖြစ်ချင်တာဖြစ်တဲ့အတွက်ကြောင့်ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်တော့ဘလို့အတိုင်းအတာချစ်ဒီတရားမျှတမှုကိုခြားဖွေပေးမလဲဆိုတာမသိပါဘူးရှင်အဲမိတ္တနာမျိုးမျိုးလည်းကောင်မှာ20ရက်နေ့လုံးကပြစ်တက်ခံရတဲ့ကိုအောင်ကိစ္စရောပြီးလို့ရှင်တော့ဒီ2015 April 13ရက်မှာဒီမလင်းသူမိသားအံခံခဲ့ရတဲ့ဒီအဲနုံလန်းကျေးရွာက93ရက်အရွယ်အပါကြီးရဲ့ကိစ္စရောဒီနှစ်ခုစလုံးမှာတော့ပြင်းမြင့်သောဆက်စီမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့အရက်ကားခုံရုံးကိုပြန်ရဖို့ဒုစရနေတယ်လည်းဖြစ်ပါတယ်
လုံခဲ့တဲ့သတင်းပတ်တွန်းကပဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းကစစ်ဘေးရှောင်ကေဂျီစခန်းမှာခိုးလုံနေတဲ့ကချင်မျိုးသား3ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်။သူတို့ကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးနောက်ပျောက်ဆုံးသွားတာဖြစ်ကြောင်းဒေသခံတွေကပြောပါရယ်။ဒီကိစ္စအပေါ်မှာလည်းတပ်မတော်သားတွေပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ။